ตราชินาครับสิสุยาวินิจโจฮองอุติ้งเซิงโกดุติยาตมระ3อุเถกะนี่ตมระอติอภิดีนี่ปิรองซุลุตโดอสีเวกะนี่ย้วยเฉยไล่ไปเลยอิงกะโบโจมุจิตั้นชวยกะตมระยาดูตูโกรันอยู่เมซื่อเถินเจี๋ยฤทั่วปอแก่ไปแม้บาจ่องอคูโลวินิจโจฮองอุติ้งเซิงโกตมระอภิโบโจมุจิตั้นชวยกะติญเหมี่ยวไล่ตะเลยซูราโกปิมะสีเอลีลาดูอุทิยองกะอคูโลต้งตับบาเด
ဘုရားမူကြီးတန်းဆွေနဲ့ဒီတမအစ်မကလေးကပေါ့လေဇာဆရာတစ်ပည့်ဖြစ်ခဲ့ဘူးလေသာသနာ့ရည်ရှိတယ်ဆိုတာကိုကျွန်တော်သိရတာရှိတယ်နောက်တစ်ခုကလည်းပဲဒီဘုံကျောင်းကြီးပေါ့လေဒီတိတ်သိမ့်နေနဲ့ဘုံမူကြီးဘွားမှာပေါ့နော်1992ခုနှစ်ဘုံမူကြီးဘွားမှာစစ်ဦးကြီးဘုံမူကြီးဖြစ်နေပေါ့နော်ဒီကကကြီးမှာတာဝန်ထမ်းဆောင်ခဲ့တယ်အဲဒီတုန်းကဒီဘုရားမူကြီးတန်းဆွေကဘုံကျောင်းကြီးစောမောင်စီကအာဏာကိုပေါ့လေလွှဲပြောင်းထားတဲ့အချိန်နဲ့ဖြစ်တယ်အဲတော့တို့ကငယ်ငယ်လေးကတမမှာလည်းဆရာတစ်ပည့်ဖြစ်ခဲ့တယ်လို့ဒီရန်ကုန်စစ်ရုံးချုပ်မှာလည်းပဲပေါ့နော်လူဆရာပဲဖြစ်ခဲ့တဲ့ဗာရကရှိတယ
်ဘူဂျုံဟောင်းဝန်ကြီးချုပ်ဟောင်းဦးသိန်းစိန်ဟာ DSA ကိုအပတ်စဉ်တင်နန်းစင်းဖြစ်ပြီးလက်ရှိအရွေးခံထားရတဲ့လွှတ်တော်ဥက္ကဋ္ဌဘူဂျုံဟောင်းဦးရွှေမန်းဒုတိယသမ္မတတီဟသူရတင်အောင်မြင်ဦးတို့ထက်ပတ်စဉ်စောသူဖြစ်ပါတယ်ပိုထင်ရှားတဲ့သူ့ရဲ့အရေးချင်းကဘူဂျုံမူကြီးတန်းရွှေတမ88တမမှုဘဝကလေးကအဲ့ဒီတမမှာအနိကတောင်းဝန်ထမ်းဆောင်ခဲ့သူဖြစ်တဲ့အပြင်တိုက်ခိုက်ရေးဆိုတာထက်တခြားလုံးစစ်ရုံးမှာစီမံခန့်ခွဲရေးအုပ်ချုပ်ရေးအပိုင်းကိုတောင်းပေးခံရသူဖြစ်ခဲ့တယ်လို့သိရပါတယ်။သူဟာဒေသဆိုင်ရာကုကဲမှုစစ်ဌာနချုပ်ဒါကာစတိုင်းတို့မှာဒါကာစမှုနောက်ပိုင်းရွှေတရီကန်တိုင်းမှုနဲ့စီယုံချုပ်စီရေးချုပ်ဘဝကနေ2009ခုနှစ်ဗိုလ်ချုပ်စိုးဝင်းသေဆုံးပြီးနောက်ပိုင်းဝန်ကြီးချုပ်ဖြစ်လာခဲ့သူဖြစ်ပါတယ်။ဗိုလ်ချုပ်ကောင်းဦးရွှေမန်းနဲ့တီဟသူရဦးတေအောင်မြင့်ဦးမိသားစုဝင်တွေဟာမိုဘိုင်းဖုန်းနဲ့အင်တာနက်စီးပွားရေးလုပ်ငန်းတွေအပြင်တခြားစီးပွားရေးလုပ်ငန်းတွေမှာရှုပ်ထွေးနေပေမဲ့ဦးသိန်းစိန်မိသားစုကတော့ကင်းကင်းရှင်းရှင်းရှိတဲ့အတွက်လဲအများအမြင်အထူးသဖြင့်ပြိုင်ဘက်ဗိုလ်ချုပ်တွေရဲ့ထောက်ပြဆရာမဖြစ်အောင်ဗိုလ်ချုပ်မူကြီးတန်းရွှေကရွေးချယ်ခဲ့ဟန်တူတယ်လို့ဦးထီအောင်ကပြောပါတယ်
ကျုပ်ဒီတိုင်းဆိုင်နဲ့သူသမီးတော်ခင်ခင်ဝင်းမှာပေါ့နော်ကျွန်တော်ပြည်ရတလောက်ကတော့သမီးတဦးရှိတယ်မိုက်ရင်သူသာတိန်ဆိုတာရှိတယ်သူ့ရဲ့ခင်ပွန်းကတော့သူတို့လက်ထပ်ခင်ကာလာဘူကြီးဆောင်ဝင်းအောင်လို့ကျွန်တော်ပြည်ရရှိတယ်ဘူတော့ပဲအဆင့်ကြီးရှိတယ်ဆိုတာကိုကျွန်တော်တို့မသိတော့မသိဘူးပေါ့နော်ဒါပေမဲ့လို့ကျွန်တော်တို့ရရှိထားတဲ့သတင်းချက်လက်တွေကဘူကြီးတိုင်းဆိုင်ရောနောက်သူ့ရဲ့သားသမီးတွေမိသားစုဝင်တွေရောဒီစီးပွားရေးမှာပေါ့နော်ကုမ္ပဏီတွေအကျယ်တန့်ထောင်ပြီးတော့ဒီလောက်ကိုင်းနေတယ်ဆိုတဲ့ဟာမျိုးကျွန်တော်တို့မှလည်းကြားရတာရှိဦးနောက်တစ်ခုကအဲ့လိုပေါ့လေပြည်ထဲမှာလည်းပဲစီးပွားရေးလုပ်ငန်းရှင်တွေအတိုင်းဝိုင်းမှာနာမည်ပြက်တာမျိုးတွေစီးပွားရေးနဲ့ပတ်သက်ပြီးတော့ဒီဘုဇုကြီးဒိဆိုင်ကပေါ့နော်ဒါမှမဟုတ်သူမိသားစုကပါဝင်ပတ်သက်တာမျိုးမကြားရဘူးနားတော့ဘုဇုကြီးဒိဆိုင်နေနဲ့တခြားနာဖဘုဇုကြီးတွေဘုံမှုကြီးတွေနဲ့ဆိုင်ရင်သူကဒီဘက်မှာတော့တသုံးတရာပေါ့လေပြင်းရှင်းတဲ့သဘောတန်ရှင်းတဲ့သဘောရှိမယ်လို့ကျွန်တော်ယူဆပါတယ
်အရေးကြီးဆုံးအချက်ကဘုဇုကြီးတန်းရွှေဟာသမရယာတို့မယူတော့တဲ့အတွက်အရက်ဖက်အစိုးရဘက်မှာဩဇာခံမဲ့သူလိုအပ်နေတာဖြစ်ပါတယ်။ဗိုလ်ချုပ်ကြီးဟောင်းဝန်ကြီးချုပ်ဟောင်းဦးသိန်းစိန်ဟာအမြဲတမ်းကောင်းငြိမ်ပြီးတစ္ဆာခံသူဖြစ်တဲ့အတွက်ဗိုလ်ချုပ်မှုကြီးတန်းရွှေအနေနဲ့နောက်ွယ်ကနေစိတ်ချလက်ချကြိုးကင်နိုင်မဲ့သဘောဖြစ်တယ်လို့ပြောဆိုနေကြပါတယ်ခင်ဗျာ။